ကရင်ပြည်နယ်ဖောက်ပွန် KI ဒေသခေါ်မူထရခိုင်ကရင်အမျိုးသားအစည်းအရုံးတပ်မဟာ9ထိန်းချုပ်ရာနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ကြားမှာမတ်လအတွင်းတိုက်ပွဲပေါင်း190ကျော်ဖြစ်ခဲ့ပြီးစစ်ကောင်စီနဲ့နယ်ခြားဆောက်တပ်ဖက်ကအရာရှိတူအပါအဝင်90ကျော်ကြာဆုံးခဲ့တယ်လို့တပ်မဟာ9ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကို VOA သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်အမျိုးသားအစည်းအရုံးတပ်မဟာ9နယ်မြေဖြစ်တဲ့ဖောက်ပွန်ခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးမလတလထဲမှာပဲတိုက်ပွဲပေါင်း190ကျော်ဖြစ်ခဲ့တယ်ဆိုပြီးတပ်မဟာ9နယ်မြေကလက်ချုပ်စည်းရင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းဟာမှန်ကန်ကြောင်းကရင်အမျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလေဆေးကအခုလိုပြောပြပါတယ
်။မှန်ပါတယ်90ကျော်90နဲ့တနည်းအောင်လို့ကျွန်တော်มันเนี่ยก็ชัดๆแล้ว92รอบขึ้นมาแล้วตัวเนี่ยลาจุกไก่ป่วยป่ะเนาะเออแล้วทุบกันแล้วก็ตีเลยตัวเค้ามาโหยีตาเนี่ยก็ป่ะเนาะไก่ป่วยบ้างอ่ะแล้วเสีย90จองอ่ะถ้ามันไม่ผิดไปแล้ว
ยูทุบเปลี่ยนมุเนี่ยปัดตะลุแล้วสิกกองสีเบ็ดกูเสร็จตวยมีแม้นผู้จู้ซ้าเก๋ไปมั้ยเสร็จตวยรู้ไม่ยากเก๋บาวตะเกเรตัมมหา9หาตัมมา1นิด3กูဖြတ်ပြီးมายောက်ရှိတယ်လို့ตัมมหา9ကตัมมา1นิด3ซ่าတဲ့ตัมมหาတွေကိုစီရေးရအထောက်ပံ့ပေးတာ၄လည်းရှိနေပါတယ်ဒါတွေကိုဖျက်တောက်နိုင်ဖို့အတွက်တပ်မဟာ9ကိုအပီးသက်ချိန်မုံးတာဖြစ်တယ်လို့လဲဖရိုကလေဆေးကအခုလိုပြောပြပါတယ
်ဒါကသူတို့စီရီယာဟိုတပ်မဟာ9ဒီကျန်တဲ့တပ်မ1နဲ့3အတွက်ရီးပါတဲ့တပ်မတစ်ခုလို့သူတို့မြင်တယ်လို့ကျွန်တော်တို့နားလည်တယ်နောက်တစ်ခုကတပ်မ9ရဲ့သဘောထားကသူတို့အတွက်ဟိုသူတို့မကြိုက်ဘူးပေါ့နော်ဟိုအရှိုးချနိုင်မှုနဲ့တမန်ကပြချုပ်တာပေါ့နော်ပြချုပ်ခြင်းရဲ့သဘောကဖြစ်ပါလေပေါ့
မြန်မာစစ်တပ်ဘက်ကတော့ KNU ရဲ့မန္တလေးပလောဌာနချုပ်ကြပြီးကလေးကတမဟာ9ကိုချိန်မုံမှုတွေပုံများလာတယ်လို့တမဟာ9နယ်မြေအတွင်းကိုစစ်တပ်ကနယ်မြေချဲ့ထွင်တာတွေလုပ်တဲ့အတွက်အပြစ်ခတ်ရဲစေးရေးကာလမှာတော့စစ်တပ်နဲ့တိုက်ပွဲတွေဖြစ်နေခဲ့ပါတယ်တမဟာ9နယ်မြေထဲမှာရွှေတပ်ထုအပါဝင်တယံဇတ္တတွေကိုစစ်တပ်ဘက်ကထိန်းချုပ်လိုတဲ့သဘောရှိတယ်လို့လည်းလေ့လာသူတွေကဆိုပါတယ်တမဟာ9ဟာလေရင်ပြစ်လက်နဲ့အပါဝင်စစ်လက်နဲ့ပစ္စည်းတွေပြည့်စုံတာကြောင့်စစ်ကောင်စီဘက်ကပို့ပြီးတော့တိုက်ခိုက်ချိန်မုံးတာတွေလည်းရှိနေတာပါအခုဆိုရင်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကတပ်မဟာ9ဟာလေကြောင်းတိုက်ခိုက်ခံရမှုဒုတိယအများဆုံးတပ်မဟာဖြစ်တယ်လို့လည်းဆိုပါတယ
်95 96လောက်ကတည်းကဒီမှလည်းကိုချပြီးနောက်ပိုင်းမှလည်းပဲတပ်မဟာ9ကိုသူတို့ပို့ပြီးတော့ချိန်မုံးတဲ့နေရာတွေကြောင့်တွေးကြရတာပေါ့နော်အဲဒါကြောင့်စစ်တပ်ရဲ့စေရေးလှုပ်ထားခဲ့ပြီးမဲ့လည်းခဏပြောလို့အမြဲတမ်းမဖြစ်တည်တယ်ပုံမှန်လေးတိုက်ပွဲကြီးပွားမှုတွေဖြစ်နေကြတာလေတပ်မငါဆက်ချက်မှာပေါ့လေကြောင်းတိုက်ခိုက်မှုမှာကျွန်တော်တို့ဟိုနောက်ဆုံးစီးပင်းသူကဒီတပ်မ6ကတပ်မငါနဲ့ဟိုနည်းနည်းလေးများပြီးတော့အချိန်ကြီးအများဆုံးဖြစ်ကြတော့ပေါ့နော်ဒီတပ်မကကတော့သူကတပ်မ6ကတော့တပ်မငါနဲ့နည်းနည်းလေးပို့တော့ပေါ်တော့ဟိုအချိန်ကြီးများတယ်ကျွန်တော်တို့တွေ့ရတယ်ဒုတိယကတော့တပ်မ9ပေါ့နော်အဲ့လိုအချိန်ကြီးအပြင်ဒုတိယလိုက်တာပေါ့
မလ28ရက်နေ့တော့တပ်မဟာ9ထိန်းချုပ်နယ်မြေထဲမှာရှိပြီးစီရေးအရကောနေဆက်လုံကြုံရေးအရပါအေးပါတဲ့မေခါထစစ်ကောင်စီစခန်းကိုတပ်မဟာ9ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့ပါတယ်ဒီစခန်းကနေလက်နက်ကြီးစံအမြောက်များရရှိခဲ့ပြီးစစ်ကောင်စီဘက်ကလည်းအကြဆုံးတွေများခဲ့ပါတယ်ဒီအတွက်မလထဲမှာစစ်ကောင်စီတပ်သား90ကျော်ကြာဆုံးခဲ့ပြီး40ကျော်ဒဏ်ရာရရှိခဲ့ကြောင်း KNU ဘက်ကတော့4ဦးကြာဆုံးခဲ့ပြီး14ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးတပ်မဟာ9ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်